ချမ်းပြည်နယ်ရှိပိုင်းတချိလိခရိုင်မှန်ဖြစ်မြို့နယ်မှာလူကုန်ကူးမှုတိုက်ဖျက်ရေးနှင့်အသိပညာပီတော်ရှုကိုဒီကနေ့မနက်ပိုင်းကမြို့နယ်ပြန်ကြားရေးနယ်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှရှိတဲ့လူမှုရှေ့ပြုဘူဌာနမှကျင်းပပြုလုပ်ခဲ့ပါတယ်။အဲဒီလိုဆောင်ရွက်ရမှာမြို့နယ်ပြန်ကြားရေးနယ်ပြည်သူ့ဆက်ဆံရေးဦးစီးဌာနကဝန်ထမ်းများက2025ခုနှစ်လူကုန်ကူးမှုတိုက်ဖျက်ရေးနှင့်ရည်ရွယ်ချက်များမြန်မာနိုင်ငံ၏လူကုန်ကူးမှုတိုက်ဖျက်ရေးနှင့်ဆောင်ရွက်ချက်များကိုယခုလိုပဲအသိပညာပေးဆွေးနွေးခဲ့ကြကြောင်းသိရပါတယ်
။2025ခုနှစ်မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးနှင့်ရည်ရွယ်ချက်ကတော့လူကုန်ကူးမှုတိုက်ဖျက်ရေးကိုအမျိုးသားရေးတောင်ဝင်အဖြစ်နိုင်ငံသားအားလုံးပူးပေါင်းဆောင်ရွက်ရန်လူကုန်ကူးမှုဆိုင်ရာအသိပညာများပြည်သူလူထုအတွင်းစိတ်ဝင်ပြန့်နှံ့စေရန်လူကုန်ကူးခံရသူများအားစာနာနားလည်ခြင်းဖြင့်ကာကွယ်စောင့်ရှောက်နိုင်ရန်လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းစဉ်များအားလုံးတွင်ဌာနဆိုင်ရာများလူမှုရေးအသင်းအဖွဲ့များကုလသမဂ္ဂအဖွဲ့အစည်းများနိုင်ငံတကာအဖွဲ့အစည်းများနှင့်ပြည်သူလူထုတရားလုံး၏ပူးပေါင်းဆောင်ရွက်မှုမြင့်တင်ရန်လိုဖြစ်ပါသည်။ယခုနှင့်လူကုန်ကူးမှုတိုက်ဖျက်ရေးနှင့်စောင့်ဘောက်ကတော့လူကုန်ကူးမှုတိုက်ဖျက်ဖို့ကောင်းမွန်ဖြတ်မှုအဆုံးသတ်ဆိုဆိုတဲ့အသိပညာပေးစောင့်ဘောက်ပဲဖြစ်ပါတယ်ခင်ဗျာ။လူကုန်ကူးခြင်းဆိုတာကတော့လူများအားလှည့်စားခြင်းသွေးဆောင်ဖျားယောင်းခြင်းအတင်းအကျပ်စေခံခြင်းနိုင်ကြသောအခချင်းငွေများပေးခြင်းခချင်းငွေလုံးဝမပေးခြင်းအလွန်အမင်းကောင်းမွန်ဖြတ်သောသတ်မှတ်ချက်များဖြင့်အလုတ်ခိုင်းစေတဲ့အလေးကျင့်ကိုဆိုလိုတာဖြစ်ပါတယ်။လူများကိုရောင်းဝယ်ဖောက်ကားခြင်းဒါမှမဟုတ်ကုံသွယ်မှုအဖြစ်သဘောထားပြီး၎င်းတွင်ကျွန်စနစ်၏ပြင်းပြင်းလက္ခဏာများစွာရှိတဲ့အပြင်တိုင်းပြည်အများစုတွင်တရားဝင်မှုမရှိပါဘူး။လူကုန်ကူးခံရတဲ့တားကောင်များဟာအခြေအနေမျိုးစုံနဲ့အတုံးချခံရပြီးပြည့်တစားလုံးငန်းအတင်းကျပ်စေခိုင်းခြင်းအတင်းအဓမ္မလို့တော့ဂျုံဘဝအခြားပုံစံများတို့ပါဝင်တာဖြစ်ပါတယ်ဆက်လက်ပြီးအခုအနေနဲ့လူကုန်ကူးမှုဖြစ်ရခြင်းရဲ့အဓိကအကြောင်းရင်းကိုလည်းထပ်ဆင့်မျှဝေပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကုလသမဂ္ဂရဲ့မှတ်တမ်းများအရဘာနဲ့အဝန်းလူကုန်ကူးခံရသူများရဲ့56ရာခိုင်နှုန်းဟာအရှိတောင်အာချဒေသမှာဖြစ်ပြီးတော့လူကုန်ကူးခံရသူက 1.4 သန်းခန့်ရှိတယ်လို့သိရပါတယ်ခင်ဗျာအများစုမှာအသက်18နှစ်မှ24နှစ်အထိရှိသူများဖြစ်ပြီး98ရာခိုင်နှုန်းမှာမိန်းကလေးငယ်များနဲ့အမျိုးသမီးများဖြစ်ကြပါတယ်ခင်ဗျာထို့ကဲ့သို့လူကုန်ကူးမှုအားကောင်းစေရွတ်ပံ့ပိုးရရှိတဲ့အကြောင်းရင်းတွေထဲမှာအာဂရိလက်ရှားခြင်းတရားမဝင်နေဆက်ဖြတ်ကျော်သွာလာမှုရွေးပြခြင်းကျွေးမီမဆက်နိုင်ခြင်းအခြေခံစာမတက်မြောက်ခြင်းသူတော်အလုတ်ကိုင်းနဲ့ပတ်သက်၍အတန်အန္တရာယ်ကြီးမားပုံကိုမသိရှိခြင်းလူကုန်ကူးသူတို့အချိတ်ဆက်မိမိအလွယ်ကူဆုံးနဲ့အမျက်ဆုံးများများရရှိခြင်းတို့ကြောင့်ဖြစ်ပါတယ်ခင်ဗျာလူကုန်ကူးပြည်ထနာကိုအချက်၃ချက်စံနှုန်းထားပြီးတော့နိုင်ငံတကာကခွဲခြားသတ်မှတ်လေးရှိပါတယ်၎င်းတို့မှာဒီငူရင်းစစ်မြေနိုင်ငံနှင်းစိုက်ရောက်နိုင်ငံ၃ဂျာဂန်နိုင်ငံတို့သတ်မှတ်ကြပါတယ်မူလစစ်မြေနိုင်ငံဆိုဒီမှာလူကုန်ကူးမှုဖြစ်ပွားသည့်မူလအရင်းမြစ်စတရားနေရာတစ်ခုဖြစ်ပါတယ်။ဆက်ရောက်နိုင်ငံဆိုဒီမှာရောင်းစားရန်ပို့ခံရသည့်နိုင်ငံဖြစ်ပါတယ်။ဂျားဂန်နိုင်ငံဆိုဒီမှာသတ်မှတ်ထားသောနိုင်ငံတို့မရောက်ခင်ဂျားနေရာတစ်ခု၌အခိုင်အတန့်အားဖြင့်ပုံရှုပ်ွယ်ရှုထားသည့်နေရာဖြစ်ပါတယ်။မြန်မာနိုင်ငံကနံပါတ်1အုပ်စုဖြစ်သည့်လူကုန်ကူးမှုမူလအရင်းမြစ်စတရားနေရာတစ်ခုဖြစ်နေပါတယ်ခင်ဗျာ။အဓိကအားဖြင့်အစိုးရအဖွဲ့အစည်းနဲ့ရပ်ဖက်ဖွဲ့စည်းများကပြည်သူလူထုအတွက်ဒါကြီးဝေကင်းလုံလုံသောအလောက်ကိုင်းထွန်းလမ်းများဖန်တီးပေးခြင်းပါခွေအဲ့ဒီတော့လောကလာသာရရှိရေးအတွက်မြန်နိုင်ပေးခြင်းဒါနဲ့အမျိုးသမီးများနဲ့ကလေးသူငယ်များအတွက်ထိထိရောက်ရောက်ကာကွယ်ဆောက်ရှောက်ပေးခြင်းနဲ့၎င်းတို့အတွက်ထိရောက်သောဥပဒေတရားဖြစ်တည်ရေးကိုလိုအပ်ပါတယ်နိုင်ငံတော်ကလူမှုမှုတိုက်ဖျက်ရေးရည်ရွယ်ချက်၄ရပ်ကိုပြဋ္ဌာန်းဖော်ဆောင်နေသည်ကိုတွေ့ရမှာဖြစ်ပါတယ်ကိုကင်းဖြစ်စဉ်များရောပါသွားစေရန်အတွက်နိုင်ငံတော်နှင့်ပြည်သူလူထုတို့ကဟန်ချက်ညီညီပူးပေါင်းပြီးအမျိုးသားရေးတာဝန်လျှက်ဖြင့်လှုပ်ဆောင်ကြဖို့လိုအပ်ပါတယ်ခင်ဗျာလူကုန်ကူးမှုများလူကုန်ကူးခံရသူများနှင့်ဆက်လင်း၍24နာရီအတင်းပေးတန်ကြားနိုင်သည့် hotline ဖုန်းများကိုနေပြည်တော်ရန်ကုန်မန္တလေးမူဆယ်တို့တွင်တက်ဆင်ခဲ့ပြီးလူကုန်ကူးမှုများကိုအချိန်နဲ့တပြေးညီဖော်ထုတ်ခြင်းအရေးယူခြင်းနဲ့ကဲ့တင်ခြင်းများကိုဆောင်ရွက်လျက်ရှိပါတယ်တို့ဖြင့်ဖြည့်ပြောင်းသွားလာမယ့်အလုပ်သမားများနဲ့၎င်းတို့ရဲ့မိသားစုများအားတရင်ချလက်များမျှဝေနိုင်ရန်အသိပညာပေးနိုင်ရန်ဖြည့်ပြောင်းလုပ်သားများအား ထောက်ပံ့ကူညီပေးရေးဆိုင်ရာဘုဟုဌာနများဖွင့်လှစ်ပြီးအသည့်ပညာများမျှဝေဖလှယ်ပေးလျက်ရှိပါတယ်အရေးပေါ်ကော်ဆိုနိုင်တဲ့တယ်လီဖုန်းစနစ်ထားရှိပြီးဖြစ်တဲ့အတွက်လူကုန်မှုပြဿနာကြုံတွေ့ရသူတို့မဟုတ်ပြဿနာရပ်ကိုခရီးစဉ်တွင်းကြည့်တော်ပြည်သူများအနေဖြင့်ထိုတယ်လီဖုန်းနံပါတ်များမှတဆင့်သက်ဆိုင်ရာသို့တာဝန်တည်စွာသတင်းပေးတိုင်ကြားခြင်းဖြင့်ပါဝင်ပူးပေါင်းညီညာရောက်မှာဖ